မြန်မာအိန္ဒိယထိုင်းသုံးနိုင်ငံအဝေးပြေးလမ်းစီမံကိန်းနဲ့နယ်စပ်ဒေသတည်ငြိမ်ရေးကိစ္စတွေကိုသက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေထိုင်းနိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မှာမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးတန်းစွေ၊ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရပတ်ဝီနိုင်းနဲ့တနင်္ဂနွေနေ့တုန်းကတွေ့ဆုံတဲ့အခါမှာတော့အိန္ဒိယနိုင်ငံသားရေးဝန်ကြီးဂျေရှိန်ခါကသုံးနိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့တယ်လို့အိန္ဒိယနိုင်ငံကသတင်းတွေမှာဖော်ပြပါတယ်။အိန္ဒိယထိုင်းနဲ့မြန်မာကြားမှာကီလိုမီတာ1400ခန့်ရှည်လျားတဲ့အဝေးပြေးလမ်းမကြီးတည်ဆောက်မှုက80ရာခိုင်နှုန်းလောက်ပြီးစီးသွားပြီလို့ဆိုပါရယ်ဒီအဝေးပြေးလမ်းစီမံကိန်းကဒေတာရင်းမှာကြီးမားတဲ့အကျိုးရလဒ်တွေရရှိနိုင်မှာဖြစ်ပေမဲ့မြန်မာနိုင်ငံတွင်းမတည်မငြိမ်နိုင်ငံရဲ့ခြေအနေတွေကြောင့်စိန်ခေါ်မှုတွေရှိနေတယ်လို့လည်းမဲခေါင်ကင်းကပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကျင်းပနေတဲ့ဘန်ကောက်မြို့မှာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေနဲ့တီးတန့်တွေ့ဆုံပြီး Twitter လူမှုကွန်ရက်မှာအိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောခဲ့ပါရယ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံကလက်ရှိအခြေအနေနဲ့ပတ်သက်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကိုရှင်းလင်းပြောကြားခဲ့ပြီးတော့နှစ်နိုင်ငံကြားနယ်စပ်လုံခြုံရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းကိုသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံတဲ့အခါမှာလည်းနှစ်နိုင်ငံကြားဆက်ဆံရေး၊ကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးအာဆီယံကုလသမဂ္ဂတို့နဲ့ပူးပေါင်းဆောင်ရွက်ရေးအပြန်အလှန်ဆွေးနွေးခဲ့ကြောင်းကိုဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့နိုင်ငံရေးအကျပ်အတည်းတွေနဲ့လူခွင့်ရေးပြဿနာတွေကြောင့်အာဆီယံကုလသမဂ္ဂအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုတွေပေါ်မှာသတိပေးမှုတွေရှိနေချိန်မှာပဲအခုလိုတွေ့ဆုံမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်။